ောရရှိမှာခင်ဗျာအရှေ့လေပိုင်းဒေသကဂျေရုရှလင်မြို့တော်ရဲ့အပြင်ဘက်ကရာနီကုန်းပေါ်ကလဝါကတိုင်ထက်မှာအသေးသက်ချင်းကိုခံယူခဲ့ပြီးတေချင်းကနေပြန်လည်ရှင်ပြန်ထမြောက်တော်မူခဲ့သောနာဇရက်မြို့သားယေရှုကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖရာအဖြစ်လက်ခံယုံကြည်တဲ့ခရိယန်တွေဟာတန်ရှင်းသူတွေအဖြစ်နဲ့မှတ်ယူခံကြရပါတယ်ခရိယန်တွေဟာအပြစ်နဲ့ကင်းလွတ်ကြတယ်လို့ဆိုလိုပါသလားအလျင်းမဟုတ်ပါဘူးဒါဆိုရင်ဘာကြောင့်ဆိုတာသိရမယ်ခရိယန်သမာကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းထဲကဒန်ယေလအနာဂတ်ကျမ်းရဲ့နောက်ဆုံးအခန်းကြီးဖြစ်တဲ့အခန်းကြီး7နဲ့အခန်းငယ်၄ကနေအခန်းငယ်73အထိကိုဒီကနေ့သင်သိရတော့သမာကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်ဖျားရှင်ကိုတော်လံပုံကံစော်ကားမော်ကားပြုခဲ့သူဖြစ်ပါစေဖျားရှင်ဘက်ကိုပြန်လည်လာရောက်ခဲ့ရင်ဖြင့်နှလုံးသားကိုပြုပြင်တော်မူမဲ့အကြောင်းဒန်ယေလအနာဂတ်ကျမ်းရဲ့နောက်ဆုံးအခန်းကြီးဖြစ်တဲ့အခန်းကြီး7နဲ့အခန်းငယ်၄ကနေအခန်းငယ်73အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်တင်ပြထားပါတယ
်ထိုကာလ၌သင်အမျိုးသားချင်းတို့၏အမှုကိုစောင့်သောအရှင်မင်းကြီးမိခေလသည်ပေါ်လာလိမ့်မည်လူမျိုးတစုံတမျိုးမျှဖြစ်သည့်ကာလမှစ၍ထိုကာလတိုင်အောင်မဖြစ်စပူသောဆင်းရဲဒုက္ခကပ်ကာလသည်ရောက်လိမ့်မည်ထိုကာလအခါစာဆောင်၌စည်ရင်းဝင်သမျှသောသင်အမျိုးသားချင်းတို့သည်ကယ်လွတ်ခြင်းသို့ရောက်ကြလိမ့်မည်ထိုကာလအခါမြေမှုန့်၌အိပ်ပျော်သောသူများတို့သည်နိုးကြလိမ့်မည်အချို့တို့ကထာဝရအသက်ရှင်ခြင်းနှင့်၎င်းအချို့တို့ကရှက်ကြောက်ခြင်းထာဝရအသရေပြက်ခြင်းနှင့်၎င်းနိုးကြလိမ့်မည်ပညာရှိသောသူတို့သည်လည်းကောင်းကင်မျက်နှာကျဤအယောင်အဝါကဲ့သို့၎င်းလူအများတို့ကိုဖြောက်မှတ်ခြင်းတရားလမ်းတဲ့သို့တွင်းသောသူတို့သည်လည်းကြဲများကဲ့သို့၎င်းအစဉ်အမြဲထွန်းလင်းကြလိမ့်မည်မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဓာဟာပြီးခဲ့တဲ့ဒံယီလအနာဂတ်ကျမ်းဏိဂုံးအခန်းကြီး7ကိုကျွန်တော်လေ့လာပြီးခဲ့တဲ့အပိုင်းဖြစ်ပါတယ်မှန်ပါတယ်လူမျိုးတော်ဣသရေလဆိုင်ရာဗျာဒိတ်တော်တွေဖြစ်ပါတယ်ကပ်ကာလဆိုရက်မကြုံစဖူးထူးကဲလှတဲ့ဆင်းရဲဒုက္ခတို့ခံစားရကပ်ကာလအတွင်းလူမျိုးတော်ရဲ့ဖြစ်စဉ်များကိုအခြေခံထားတယ်ဆိုတာကိုကျွန်တော်ဖော်ပြပြီးခဲ့ပြီဖြစ်ပါတယ်။အဲ့ဒီကပ်ကာလရဲ့နောက်ဆုံးတိုက်ပွဲကြီးဟာဣသရေလမြေပေါ်မှာပဲအခြေခံပြီးဖြစ်လိမ့်မယ်ဆိုတာကိုလည်းဒံယေလအနာဂတ်ကျမ်းအခန်းကြီး7အငယ်44နဲ့45တို့မှာဖော်ပြခဲ့ပါသေးတယ်။တို့ရတွင်သူသည်အရှိမျက်နှာမြောက်မျက်နှာအရက်မှသတင်းကိုကြား၍စိတ်ပူပန်သဖြင့်လူအများတို့ကိုဖြစ်စည်းတုတ်တင်ပယ်ရှင်းခြင်းဟာကြည်စွာသောဒေါသအမျက်နှင့်ထွက်သွားလိမ့်မည်။ပင်လေကြားမှဘုံကြီး၍တန်ရှင်းသောတောင်ပေါ်၌ဆံရတဲတော်ကိုတိဆောက်ပြီးလျှင်အဘယ်သူမျှမဆခြင်းဟာမတက်နိုင်၍ဆုံးရှုံးခြင်းသို့ရောက်လိမ့်မည်။မိတ်ဆွေအပေါင်းတို့အဲ့ဒီအချက်တွေကိုထောက်ရှုခြင်းအပြင်လူမျိုးတော်ဆံရဗျာဒိတ်တော်တော်မှန်နေဒီစစ်ပွဲဟာကဘာနဲ့သက်ဆိုင်နေပြန်လို့လူသားများအားလုံးအတွက်စိတ်စိတ်လိလပွားကြရမှာဖြစ်တယ်ဆိုတာပေါ်လွင်နေသလိုအဲ့ဒီကပ်ကာလစစ်ပွဲကြီးမတိုင်ခင်မှာတင်ခရစ်တော်၏သိမ်းဆည်းခြင်းကိုခံရမယ်လို့ကျွန်တော်တို့ယုံကြည်ထားတဲ့စစ်မှန်သောဝိညာဏအသင်းတော်မှပါဝင်သူခရစ်ယာန်ယုံကြည်သူတွေအနေနဲ့လေဆက်လက်လေ့လာတိုက်လာတယ်လို့ကျွန်တော်ဆိုချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီကပ်ကာလတရားစီရင်ခြင်းရဲ့နောက်မှာကောင်းကင်နိုင်ငံတော်ကိုမြေပေါ်မှာတည်ထောင်ခြင်းဆိုတာရောက်လာလေဦးမယ်။အဲ့ဒီအနန္တကာလဆိုင်ရာခရီးရှည်ကြီးအတွင်မှာထာဝရအသက်ကိုရယူသူကျွန်တော်တို့အားလုံးအတွက်မဆုံးဆနိုင်သောကောင်းကြီးမင်္ဂလာတွေဟာစက်တိုက်ခန်းစားစရာတွေရှိနေပြီသားဖြစ်ပါ रे ဒါကိုနားလဲခံယူနိုင်ဖို့အပြစ်သမိုင်းရဲ့ဏိဂုံးပိုင်းဖြစ်စဉ်တွေကိုအဖဖခင်ဖော်ပြထားသည်။ကောင်းစွာစေမှုလိလမှုပြုသင်လှတယ်လို့ကျွန်တော်တင်ပြလိုက်ပါ रे မိတ်ဆွေအပေါင်းတို့ခမညာကတ်ကာလရဲ့ပြင်းထန်သောစစ်ပွဲကြီးအကြောင်းကိုပရောဖက်ကြီးယေဇကျေလရဲ့ဖော်ပြချက်တွေနဲ့လည်းညှိနှိုင်းလိလတိုက်လှပါ रे အဲ့ဒီလိုလိလမယ်ဆိုရင်လေလူမျိုးတော်ရဲ့သီးသန့်ဗျာဒိတ်တော်ဆရာဟာလူသားတိုင်းအတွက်လေအကျုံးဝင်နေကြောင်းဟာပို့ပြီးတော့သိသာထင်ရှားစေပါလိမ့်မယ်ယေစီလအနာဂတိကျမ်းအခန်းကြီး38အငယ်1မှ3အတွင်းမှာအခုလိုဖော်ပြထားပါတယ်တပန်ထာဝရဘုရား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားယောရှပြည်မေရှက်ပြည်တုပလပြည်ကိုအစိုးရသောမာဂောကပြည်သားဂောကမင်းတစ်ဖက်၌မျက်နှာထား၍ပရောဖက်ပြုလျက်အရှင်ထာဝရဘုရား၏အမိန့်တော်ကိုဆင့်ဆိုရမည်မှာယောရှာမေရှက်တုပလပြည်တို့ကိုအစိုးရသောအိုဂောဂမင်းသင်တစ်ဖက်၌ငါနေ၏တဲ့မိတ်ဆွေအပေါင်းတို့သမိုင်းစဉ်မြစ်ကဘာဦးကျမ်းနဲ့ရှင်ပြီးကြည့်လိုက်တဲ့အခါကျတော့နောအေးကဆင်းသက်တဲ့ရာဖက်အမျိုးအနွယ်တည်းဟာအဲ့ဒီနောက်ဆုံးသောကပ်ကာလစစ်ပွဲကြီးမှာအကြီးအကျယ်စုဖွဲ့ပြီးတော့အစ္စရေလခေါ်ဣသရေလကိုတိုက်ခိုက်မယ်အကြောင်းအခုလိုတွေ့ရခြင်းဖြစ်ပါတယ်အဲ့ဒါဟာဥယောပကတက်ကြီးတွေပဲဖြစ်ပါတယ် တခါအဲ့ဒီစစ်ပွဲကြီးရဲ့ကြောက်မဲ့ဖွယ်ဖြစ်ခြင်းလူသားအားလုံးတို့နဲ့သက်ဆိုင်ခြင်းတွေကိုယေစကေလအဖြစ်မဲ့အခုလိုဆက်ပြီးတွေ့ရပြန်ပါလေယေစကေလအနာဂတ်ကျမ်းအခန်းကြီး38အငယ်19နဲ့20အကယ်စင်စေထိုအခါဣသရေလပြည်၌ကြီးစွာသောလှုပ်ရှားခြင်းဖြစ်လိမ့်မည်ဟုငါဤဒေါသမီးလောင်လျက်ငါပြောပြီပင်လယ်ငါမိုးကောင်းကြီးနှင့်တောတရိษံနှင့်မြေ၌တွားရသောတရိษံမြေပေါ်မှရှိသောလူအပေါင်းတို့သည်ငါရှိမှတုန်လှုပ်ကြလိမ့်မည်တောင်တို့သည်ပြိုလျက်အဆောက်မြင့်သောအရက်တို့သည်လဲလျက်အလုံးစုံသောအုတ်ယိုးပြုတ်လျက်ရှိကြလိမ့်မည်ဟုတ်ပါတယ်ယေစကေလအနာဂတ်ကျမ်းအခန်းကြီး39အငယ်27နဲ့22ကျတော့အခုလိုဆိုထားပါတယ်ငါဘုန်းကိုလည်းတပားအမျိုးသားတို့တွင်ငါထင်ရှားစီ၍ငါစီရင်သောတရားမှုနှင့်သူတို့၌ငါတင်သောလက်ကိုတပားအမျိုးသားအပေါင်းတို့သည်မြင်ရကြလိမ့်မည်ငါသည်သူတို့၏ဖျားသခင်ထာဝရဘုရားဖြစ်ကြောင်းကိုဣသရေလအမျိုးသားတို့သည်ထိုနေ့မှစ၍သိရကြလိမ့်မည်မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီအချက်တွေကိုစဉ်းစားလိုက်မယ်ဆိုရင်အခုအခန်းကြီး7မှာတွေ့ရတဲ့ဒုက္ခဆင်းရဲခြင်းခံစားရကပ်ကာလသို့မဟုတ်သမိုင်းဏိဂုံတိုက်ပွဲကြီးအတွင်းတည်းမှာအခြေအနေတွေဟာဘလောက်ကြမ်းတမ်းဆိုးရုံမဲဆိုတာကိုကျွန်တော်တို့မှန်းဆစေနိုင်ပါ रे တစ်ချိန်တည်းမှာပဲအဲ့ဒီကပ်ကာလအဆုံးမှာသမိုင်းတစ်လျှောက်မှာတည်ခဲ့ရတဲ့လူသားတွေရုတ်တရက်နဲ့ပြန်ပြီးတော့노ထရှင်သန်ခြင်းအခွင့်ကိုရပြန်ပြီဆိုတာဟာအလွန်ကြဲပြန့်သောစီရင်တော်မူခြင်းဖြစ်တယ်။သူချစ်လို့သူဖန်ဆင်းထားတဲ့လူလောကသားအားလုံးနဲ့အကျုံးဝင်ကိုဝင်ရလိမ့်မယ်လို့ကျွန်တော်ဒီအပိုင်းမှာဆိုချင်ပါတယ်။ပညာရှိသောသူတို့သည်လည်းကောင်းကင်မျက်နှာကျဲ့ဤအယောင်အဝါကဲ့သို့၎င်းလူအများတို့ကိုဖြောင့်မတ်ခြင်းတရားလမ်းတဲ့သို့သွင်းသောသူတို့သည်လည်းကြဲများကဲ့သို့၎င်းအစဉ်အမြဲထွန်းလင်းကြလိမ့်မည်တဲ့။အဲ့ဒီအပိုင်းကလေးကိုရောက်တော့တမန်တော်ကြီးရှင်ပေါလုရဲ့ဖိလိပ္ပိဩဝါဒစာအခန်းကြီး1တဲကယုံကြည်သူတို့ရဲ့အကြောင်းဖော်ကျူးခြင်းနဲ့ရှင်တွဲစဉ်းစားခြင်းစရာကောင်းလာပါတယ်။ဟုတ်ပါတယ်။ဖိလိပ္ပိဩဝါဒစာအခန်းကြီး1အငယ်7ကနေ16အတွင်းမှာအခုလိုဖော်ပြထားပါတယ်။ကယ်တင်ရှင်ကြွလာတော်မူတဲ့အချိန်၊သိမ့်စီးတဲ့အချိန်၊ကောင်းကင်နိုင်ငံတော်တည်ထောင်ခြင်းကစတဲ့ခရစ်တော်၏နေ့ရက်မှာယုံကြည်သူအပေါင်းတို့ဟာဘယ်လိုဘုံတကူရောင်ဝါကိုခံစားကြရမလဲဆိုတဲ့အကြောင်းကိုတမန်တော်ကြီးအခုလိုဖော်ပြထားခြင်းပဲဖြစ်ပါလေ။သို့ဖြစ်၍ငါချစ်သူတို့တင်တို့သည်ငါမျက်မှောက်၌နားထောင်သီးသာမကမျက်ကွယ်၌လည်းအစဉ်နားထောင်ကြသည်နှင့်အညီကြောက်ရွံ့တုန်လှုပ်သောစိတ်နှင့်ကိုကိုကဲ့တင်ခြင်းဟာကိုယ်တိုင်ကြိုးစားအားထုတ်ကြလော့။အကြောင်းမူကားတင်တို့သည်အလိုရှိစေခြင်းဟာ၎င်းအကျင့်ကျင့်စေခြင်းဟာ၎င်းတင်တို့အထက်၌စေတနာတော်အဖျင်ပြုပြင်တော်မူသောသူကဖျားသခင်ပေသည်တင်တို့သည်ပြုလေသမျှတို့၌မြည်တမ်းခြင်းငင်းခုန်ခြင်းမရှိဘဲပြုကြလော့တို့ပြုလျင်အပြစ်တင်ခွင့်မရှိအဘဲသူကိုမျှမပြစ်မှားတဲ့နေ၍မဖြောက်မမှန်ဖောက်ပြန်သောလူမျိုးအထက်၌အဘဲအပြစ်မျှမပါသောဘုရားသခင်ဤသာဖြစ်ကြလိမ့်မည်အသက်ရှင်ခြင်းနှင့်ဆိုင်သောနှုတ်ကပတ်တရားတော်ကိုပြသ၍စက်ကြဝလာ၌နေလကျဲနက်ခတ်ကဲ့သို့ထိုလူမျိုးအထက်၌ထွန်းလင်းကြ၏တို့ပြုလျင်ငါသည်အကျိုးမရှိဘဲလျက်ပြည်သည်မဟုတ်အကျိုးမရှိဘဲလျက်ကြိုးစားအားထုတ်သည်မဟုတ်ကြောင်းကိုငါထောက်၍ခရစ်တော်ဤနေ့ရ၌ဝါကြွားဝမ်းမြောက်ခြင်းရှိလိမ့်မည်တဲ့တောတရှင်မိတ်ဆွေအပေါင်းတို့အဲ့ဒီလိုဘုန်းတော်ရောင်ဝါထွန်းလင်းတယ်အစင်းအသရေနဲ့ပြည့်စုံရတယ်ဆိုတာတွေ့ဟာလေကိုကတော်လို့တက်လို့ကျင့်ဆောင်နိုင်လို့အလှပြင်နိုင်လို့ဆိုတာမျိုးကျွန်တော်လုံးဝမခံယူကြရပါဘူးဟေရှာယကနေတဆင့်ကျွန်တော်တို့ကိုပြင်းထန်စွာဆုံးမခဲ့တဲ့အချက်တစ်ခုကိုအမြဲရင်ဝယ်ပိုက်ထားကြမှာဖြစ်ပါတယ်ဟေရှာယအနာဂတ်ကျမ်းအခန်းကြီး64အငယ်6နဲ့8ကိုပြန်ကြည့်ပါအကျွန်ုပ်တို့ရှိသမျှသည်စင်ကြယ်ခြင်းမရှိပါပြုပုသမျှသောကုသိုလ်ကောင်းမှုတို့သည်ညစ်သောအဝတ်နှင့်တူကြပါ၏အကျွန်ုပ်တို့ရှိသမျှသည်သိရွက်ကဲ့သို့ညှိုးနွမ်းလျက်ရှိ၍ကိုယ်အပြစ်တို့သည်လေကဲ့သို့အကျွန်ုပ်တို့ကိုတိုက်သွားပါပြီတို့ရာတွင်အိုးထာဝရဖျားကိုတော်သည်အကျွန်ုပ်တို့အဖဖြစ်တော်မူ၏အကျွန်ုပ်တို့သည်အိုးမြေဖြစ်ပါ၏ကိုတော်သည်အကျွန်ုပ်တို့၏အိုးရင်းဖြစ်တော်မူ၏အကျွန်ုပ်တို့ရှိသမျှသည်လက်တော်နှင့်ဖန်ဆင်းသောအရာဖြစ်ပါ၏မိတ်ဆွေတို့တတ်ရှင်းအပေါင်းတို့အဲ့ဒီလိုကကလာဆံရမြင်ကွင်းတွေကိုဗျာဒိတ်ပြူနေတဲ့ဒံယေလရဲ့အနာဂတ်တွေဟာဘလောက်ထိအရေးကြီးတယ်တန်ဖိုးရှိတယ်ဆိုတာတွေကိုအခုလိုဆက်ပြီးကျွန်တော်တို့တွေ့ရပါတော့မယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး7အငယ်4သင်ဒံယေလမူကားအမှုကုံရသည်ကာလတိုင်းအောင်ဤစကားတော်တို့ကိုပိတ်၍စာဆောင်ကိုတစိမ့်ခတ်ထားလောအများသောသူတို့သည်ထိုစာကိုကြည့်ရှုသောအဖြစ်ပညာတိုးပွားလိမ့်မည်ဟုပြောဆို၏တကယ်တစ္ဆာတရားအမှန်ပါပဲဒီအကြောင်းတွေကိုလေ့လာရတာဟာအလွန်ခက်ခဲတယ် တချို့အပိုင်းအခြားတွေမှာဆိုရင်နားမလည်နိုင်လောက်အောင်ဖြစ်တဲ့အခါမှာဖြစ်တယ်။ဒါပေမဲ့အဖဖျားသခင်ကိုကြောက်ရွံ့စေတယ်လို့ကျွန်တော်ဆိုချင်ပါတယ်။အဖဖျားသခင်ကိုကြောက်ရွံ့ရမှန်လူသားတို့ကိုသိစေတယ်လို့ကျွန်တော်ဆိုချင်ပါတယ်။သုတ်တန်ကျမ်းမှာတုန်းကကျွန်တော်တို့ကိုရှောလမုန်မြင့်ကြီးကနေပြီးတော့ထာဝရဘုရားကိုကြောက်ရွံ့ခြင်းသဘောသည်ပညာဤအချုပ်အချာဖြစ်၏လို့ဆိုခဲ့ပါတယ်။ဒါကြောင့်မလို့အခုလိုဒံယေလအနာဂတ်မှတဆင့်အံ့ဩဖွယ်စီရင်တော်မူခြင်းတွေကိုလေ့လာရတာဟာအမှန်တကယ်ပညာတိုးပွားစေတယ်လို့ကျွန်တော်ဆိုလိုက်ပါရစေ။နောက်တစ်ခုကတော့အမှုကုံရသည့်ကာလတိုင်အောင်ဤစကားတော်ကိုပိတ်၍တစိ့ခတ်ထားစေဆိုတဲ့အချက်အရာ။အမှုကုံရသည့်ကာလသို့မဟုတ် the time of the end ဆရာဟာသိအရေးကြီးတဲ့စကားဖြစ်ပါတယ်။ the end of the time မဟုတ်ပါဘူးနော်။ the time of the end ဖြစ်ပါတယ်။သမိုင်းတစ်ခုလုံးရဲ့ဏိဂုံဆရာကိုအလေးအနက်ပြုလျက်နေပါတယ်။တနည်းအားဖြင့်ကျွန်တော်လူသားဟာဘလောက်ပဲစဉ်းစားအပြည့်အဝနားမလည်နိုင်စေရဘူးဆိုတဲ့အချက်ကိုဘုရားသခင်သိစေခြင်းလို့တမင်ဖော်ပြလိုက်တယ်ဆိုတာဟာရှင်းနေပါတယ်။ဟုတ်ပါတယ်။အမှုကုံရသည်ကာလတိုင်အောင်ဤစကားတော်ကိုပိတ်၍တစိ့ခတ်ထားစေတဲ့။အဖဘုရားသခင်ဟာသူနဲ့သူသားဆိုင်တဲ့အရာတွေကိုအကုန်သိပြီဖြစ်စီမသိပြီဖြစ်စီယုံကြည်မျှော်လင့်စေခြင်းနဲ့ယုံကြည်မျှော်လင့်ခြင်းဆိုတာကလည်းသူကိုချီ၍ကြောက်၍ကိုးကွယ်၍သာလျှင်ယုံကြည်မျှော်လင့်ရတာမျိုးဖြစ်ပါတယ်။လောကလူသားတို့ရဲ့ထုံးစံဘွားကနေကိုတွေ့ထိတွေ့ခံစားရမှဆိုတဲ့သဘောမျိုးအရှင်းမဟုတ်ပါဘူး။နှလုံးသားစိတ်ဝိညာဉ်နှင့်ဥညွတ်ပြတ်ဝတ်ခြင်းအပေါ်မှသာအခြေခံတယ်ဆိုတာကိုကျွန်တော်တို့မေ့ထားလို့မရနိုင်ပါဘူး။ကျွန်တော်အကျဉ်းချင်းပြောခဲ့ဘူးတဲ့အတိုင်းပဲဖျားသခင်ကိုလူအချင်းချင်းကိုယ့်ဘက်ကဟန်ကြမှပေါင်းသင်းတာမျိုးမလုပ်ရပါဘူး။ပုံ၍ယုံကြည်ရခြင်းအကျွင်းမဲ့အနှံ့ရခြင်းမျိုးနဲ့သာကိုးကွယ်ရမယ့်သဘောဖြစ်ပါတယ်။အဲ့ဒီလိုသာအမှုကုံရသည့်ကာလတိုင်အောင်ပိတ်၍တစိ့ခနှိတ်ထားသောဗျာဒိတ်တော်ကိုအလေးအနက်ခံယူကြမည်ဆိုရင်တော့တိတုဩဝါဒစာကဏ္ဍဤသင့်တမန်တော်ကြီးဖော်ပြပေးတဲ့ကောင်းကြီးမင်္ဂလာကိုအဲ့ဒီလိုအမှုကုံရသောကာလဆိုတဲ့နောက်ဆုံးသောအချိန်မှမလွဲမသွေကျွန်တော်ခံစားကြရမှာဖြစ်ပါတယ်။တိတုဩဝါဒစာအခန်းကြီး2အငယ်7မှ73ကိုပြန်ပြီးတော့ကြည်ကြပါအကြောင်းမူကားမင်္ဂလာရှိသောမျှော်လင့်ရာကို၎င်းကြီးမြတ်သောဘုရားသခင်ကြီးဟုသောငါတို့ကိုကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်၏ဘုန်းအထရေတော်ထင်ရှားပေါ်ထွန်းခြင်းကို၎င်းငါတို့သည်မျှော်လင့်လျက်ဖျားမဲ့တရားမဲ့နေခြင်းလောကီတတ်မဲ့ခြင်းကိုပယ်ရှားလျက်ယခုဘဝ၌အိန္ဒီစောင့်ခြင်းတရားသဖြင့်ကျင့်ခြင်းဖျားဝတ်၌မွေးလျော်ခြင်းတို့ကိုပြုနေရမည်အကြောင်းငါတို့ကိုဆုံးမသွန်သင်၍လူအပေါင်းတို့ကိုကယ်တင်တတ်သောဘုရားသခင်၏ကြီးစုတော်သည်ထင်ရှားပေါ်ထွန်းလျက်ရှိ၏မိတ်ဆွေအပေါင်းတို့နှုတ်ကပတ်တော်ဟာခက်ခဲနေနေခြင်းတွေနားမလည်နိုင်လောက်အောင်ရှုပ်ထွေးခြင်းတွေကြားရကနေပြီးတော့အလွန်ကြည်နူးနှစ်သိမ့်ပွဲသောကယ်တင်ခြင်းကြီးစုတော်ကိုအစဉ်ပြညွှန်နေတဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေဒံယေလအနာဂတ်ကျမ်းအခန်းကြီး7အငယ်5မှ9ထို့အခါငါတန်ရီလာပြီးကြည့်ရှုလျင်အခြားသောသူနှစ်ပါးတို့သည်မြစ်ကမ်းတို့၌တစ်ဖက်တစ်ပါးစီရပ်နေကြ၏တစ်ပါးကလည်းအံပွယ်သောဤအမှုအရာတို့သည်မကုံစင်မီအဘဲမြှလောက်ကြာလိမ့်မည်နည်းဟုပိတ်ချောကိုဝုတ်လျက်မြည်ရီပေါ်မှရှိသောလူကိုမေးမြန်း၏ပိတ်ချောကိုဝုတ်လျက်မြည်ရီပေါ်မှရှိသောလူကလည်းတကာလနှစ်ကာလတဝက်ပတ်လုံးဖြစ်လိမ့်မည်တန်ရှင်းသူတို့၏အစွန်းတက်တိကိုအရရက်သို့ဖြန့်လွှင့်ခြင်းအမှုပြီးသောအခါထိုအမှုအရာအလုံးစုံတို့သည်ကုံစင်ကြလိမ့်မည်ဟုလက်နှစ်ဖက်ကိုကောင်းကင်သို့ခြည်လျက်ကဘာအဆက်ဆက်အသက်ရှင်တော်မူသောဖခင်ကိုတိုင်တည်၍ကြိမ်ဆိုသည်ကိုငါကြား၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဟိဒကီလာဆိုတဲ့တိုက်ဂရစ်ခေါ်မြစ်ကြီးရဲ့အနားမှာဒံယေလဟာဗျာဒိတ်ယူပါယုံတွေကိုခံစားနေရခြင်းဖြစ်တယ်ဆိုရကိုဒီအနာဂတ်အစုအဖွဲ့ရဲ့အစအခန်းကြီး30မှာကလေးကကျွန်တော်တို့ကြားနာခဲ့ကြပြီဖြစ်ပါတယ်အဲ့ဒီလိုဗျာဒိတ်တို့အစမှဒုံကရက်ကထူးခြားတဲ့အသွင်နဲ့လူတစ်ယောက်ကိုဒံယေလဟာဏိဒန်းပြို့ပြီးတော့တွေ့ရပါတယ်။အဲ့ဒီအချိန်ဖော်ပြချက်တွေအရဒီလူဆိုပြီးတော့ကိုစားပြုလိုက်တဲ့ယုဝါဟာကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ဖြစ်ရလိမ့်မယ်လို့ကျွန်တော်ရဲ့ခံယူချက်ကိုဖော်ပြပေးခဲ့ပါတယ်။အခန်းကြီး30ရဲ့အငယ်4ကနေကိုအတွင်းမှာကယ်တင်ရှင်သခင်ကိုတွေ့ရပုံဒံယေလမြင်တွေ့ခံစားရပုံတွေဟာအခုလိုဖြစ်ခဲ့ပါတယ်။ပထမလ24ရက်နေ့၌ငါသည်ဟိဒကေလမြစ်ကြီးအနားမှရှိစဉ်မျော်ကြည့်၍ပိတ်ချောနှင့်ဥဖတ်ရွှေစင်ကပန်းကိုဝတ်စည်းလျက်ရှိသောလူတဦးကိုမြင်၏သူဤကိုယ်သည်ကြောက်မြဲ့ရွဲကဲ့သို့ဖြစ်၏သူမျက်နှာသည်လည်းလျှက်စစ်ကဲ့သို့ထင်၏သ ူမျက်စီသည်လည်းမိခွက်ကဲ့သို့ဖြစ်၏သူလက်ခြေတို့သည်ဥသစ်သောကြေးဝါအယောင်အစင်ရှိ၏သူစကားသံသည်များစွာသောလူစုအသံနှင့်တူ၏ထိုဗျာဒိတ်ယူပါယုံကိုငါဒံယေလတယောက်ချင်းမြင်ရ၏ငါနှင့်အတူပါသောလူတို့သည်မမြင်ရကြသူတို့သည်အလွန်ကြောက်ရွံ့တုန်လှုပ်ခြင်းသို့ရောက်သဖြင့်ပုန်းရှောင်၍နေခြင်းငှာပြေးကြ၏ငါမူကားတယောက်ချင်းနေရ၍ထိုကြီးစွာသောယူပါယုံကိုမြင်ရလျင်ခွန်အားလျော့၍မျက်နှာပြက်လျက်ကိုယ်၌အစွန်းတက်သည့်အရှင်းမရှိဖြစ်လေ၏တို့ရတွင်ထိုသူ၏စကားသံကိုငါကြား၏ကြားသောအခါမြေပေါ်မှပြက်ဝ၍မိမ်မော်တွေ့ဝေလျက်နေ၏တဲ့ဟုတ်ပါတယ်သိအရေးကြီးတဲ့ကတ်ကာလဆံရဗျာဒိတ်တော်ဓမ္မဟောင်းဓမ္မသစ်ဂျာကာလအတွေ့လောကသို့သိစေအပ်တဲ့ဗျာဒိတ်တော်များဖြစ်ပါတယ်အမှုကုံရသောကာလတိုင်အောင်တစိတ်တော်ခတ်ရမည်ဗျာဒိတ်တော်များဖြစ်တဲ့အတွက်ကြောင့်ကက်တီရှင်သခင်ခရစ်တော်ကိုတော်တိုင်ဏိဒံအဖွင့်အနေနဲ့ဆင်းသက်ဗျာဒိတ်ပြုတယ်။ဏိကုံအပိတ်မှလည်းတစ်ခေါက်ပြန်လဲချီးမြှင့်ခြင်းဖြစ်တယ်လို့ကျွန်တော်တို့ခံယူနိုင်ပါတယ်။ပိတ်ချောကိုဝတ်လျက်မြေရီပေါ်မှာရပ်တန့်လျက်တဲ့သခင်ယုဟောဟာတစ်ခါထပ်ပြီးတော့ပေါ်လာတယ်လို့ကျွန်တော်အခိုင်အမာဆိုချင်ပါတယ်။အဲ့ဒီအချိန်မှာတော့အခြားသောသူနှစ်ဦးဆိုတာဟာလည်းရှိနေပြန်တာကိုတွေ့ရပါတယ်။အဲ့ဒါကတော့အထူးစေတမန်ကောင်းကင်သားတွေဖြစ်ပါလိမ့်မယ်။မြေကမ်းရဲ့ဟိုမာဒီမာဘက်ကမ်းတို့မှာအသီးသီးရပ်တန့်နေကြပါလေ။အဲ့ဒီအထက်ကမှကမ်ဘာတစ်ဖက်ကကောင်းကင်သားဟာသခင်ကိုမေးမြန်းလိုက်ပါလေ။အံ့ဘွယ်သောဤအမှုအရာတို့ဟာမကုံမစင်မီတနည်းအားဖြင့်ကတ်ကာလဖြစ်စဉ်တို့ဟာဘလောက်အထိအချိန်ကြာမှာပါလေတဲ့။အဲ့ဒါကိုမေးလိုက်ခြင်းပါ။မိတ်ဆွေအပေါင်းတို့ကောင်းကင်သားတို့ဘင်းလျင်မသိနိုင်တဲ့ကိစ္စဆိုတာပေါ်နေပြီ။ရှင်းနေပြီကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ကင်တွင်မဲ့ကိစ္စဘာပဲဖြစ်ဖြစ်လူသားကဘာအတွေ့ရှိကိုရှိလာရမယ်လူသားတို့မျှော်လင့်ဆောင်စားစည်းခြင်းတယ်ဒီမျှော်လင့်ဆောင်စားခြင်းဆရာဟာလေသူ့ကိုယုံကြည်ကိုးကွယ်လို့သာလျှင်မျှော်လင့်လို့ရတဲ့အရာဆောင်စားလို့ရနိုင်တဲ့အရာဆရာကိုကျွန်တော်အထူးနားလည်ထားဖို့လိုပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာအဖဖခင်သခင်ရဲ့ပြင်ဆင်တော်မူခြင်းစီရင်တော်မူခြင်းဆိုတဲ့အရာတွေ့ဟာကပောက်ကာလသူဖန်ဆင်းတော်မူခြင်းအချိန်ကလေးကတခုပြီးတခုမရေမတွက်နိုင်အောင်ဖြစ်ခဲ့ပြီးပါပြီ။ဘယ်နှခုများကျေးဇူးမေတ္တာတော်မပါဝင်တာရှိခဲ့ပါသလဲ။အပြစ်စာတိပဂတိလူသားတို့အဖွဲ့အစည်းဟာအဲ့ဒီကျေးဇူးဂိယုနာတော်ပေါ်မှာသာမူတည်ပြီးတော့တန်တရာလက်ပတ်နေရခြင်းဖြစ်တယ်ဆိုတဲ့အသိနဲ့အဖဖခင်ချထားပေးလိုက်သမျှတော်ဗျာဒိတ်တော်များကိုခေါင်းညိတ်နာခံရမ်းမှတပါအခြားမရှိကြောင်းကျွန်တော်လေးစားစွာတင်ပြလိုပါရဲ့။ကတိရှင်ကိုရိုဒိုင်ပေးလိုက်တဲ့အဖြေကတော့အလွန်တူတောင်းပါလေ။ဒါပေမဲ့အတိတ်ပဲအဆက်အဆက်အလွန်ရှိနေပြန်ပါလေ။စဉ်းစားတွေးခေါ်လို့အလွန်ကောင်းလာပါလေ။အံ့ဩမကုံနိုင်အောင်လည်းရှိပါလေ။ထိုကတ်ကာလသည်တကာလနှစ်ကာလကာလတဝက်ပတ်လုံးတဲ့။ဟုတ်ပါလေ။အဲ့ဒီအပိုင်းအခြားဟာဘာနဲ့ဆက်ဆက်နေပါသလဲ။အခန်းကြီး9ထဲကသရုတ်ထသားရဲကြီးအဲ့ဒီသားရဲကြီးရဲ့ဂျိုတွေတဲကနောက်ဆုံးဂျိုတယ်ဆိုတဲ့စာရမဏတ်သွားမိုးတဲ့အချိန်နဲ့ပြက်ပြက်သားသားကြီးတွားရောက်ဆက်ဆက်နေပါတယ်အခန်းကြီး9အငယ်23မှ26ကိုပြန်ပြီးတော့ကြည်ပါထိုသူကလည်းသရုတ်ထသားရဲသည်မြေကြီးပေါ်မှာအခြားသောနိုင်ငံရှိသမျှတို့တဲ့ထူးခြားသောသရုတ်ထနိုင်ငံဖြစ်၏ထိုနိုင်ငံသည်မြေကြီးရှိသမျှကိုကိုက်စားချိုးဖဲ့နင်းချေလိမ့်မည်ထိုနိုင်ငံ၌ပေါက်သောဂျိုဆဲချောင်းသည်ပေါ်လက်တန်သောမင်းကြီးဆယ်ပါးဖြစ်၏သူတို့နောက်အခြားသောမင်းကြီးပေါ်လာလိမ့်မည်အရင်မင်းကြီးတဲ့ထူးခြား၍သုံးပါးတို့ကိုနှိမ့်ချလိမ့်မည်အမြင့်ဆုံးသောဖျားကိုဆန့်ကျင်ဘက်ပြု၍ကြီးစွာသောစကားကိုပြောလိမ့်မည်အမြင့်ဆုံးသောဖျား၏သန့်ရှင်းသူတို့ကိုညှင်းဆဲနှိမ့်ဆက်လိမ့်မည်ကာလအချိန်နှင့်ပြည့်ညတ်တရားတို့ကိုပြောင်းလဲစေခြင်းဟာကြံစီလိမ့်မည်တကာလနှစ်ကာလကာလတဝက်ပတ်လုံးသူသည်အခွင့်ရလိမ့်မည်ကိုယ်နောက်မှတရားစီရင်ခြင်းဖြစ်လိမ့်မည်ထိုအခါသူဤတကောအာနာကိုနှုတ်၍ရှင်းရှင်းဖြစ်စည်းကြလိမ့်မည်တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့နှုတ်ကပတ်တော်ဟာစိတ်ကူးရင်နှလုံးသားတဲ့ကຫນွေနှောင်းစွာဆူဖွဲ့သောကပတ်ဂန္ဓဝင်ကြီးတွေ ਨੇ ဘယ်လို့မှမရှင်းနိုင်လောက်အောင်အသက်အငွေ့ပါဝင်ပါတယ်ဝိညာဉ်တော်လမ်းပြခြင်းကိုအလွန်ပြောင်မြောက်စွာရှင်းပြနေနိုင်တာကိုတွေ့ရပါတယ်အခုဆိုရင်တကာလနှစ်ကာလကာလတဝက်ပတ်လုံးဖြစ်လိမ့်မည်သောမဟုတ်သုံးနှစ်ခွဲကာလဖြစ်လိမ့်မည်ဆိုပြီးတော့ကတ်ကာလသောမဟုတ်ခဲရင်ဆိုးရုပ်သောကာလကိုသတ်မှတ်ပေးလိုက်ပါ रे အဲ့ဒီအချိန်ဟာတန်ရှင်းသူတို့အစွန်းတက်တီကိုအရက်ရက်သူဖြန့်လွှင့်ခြင်းအမှုပြီးဆုံးသောအခါနဲ့အဆုံးသတ်သွားတယ်ဆိုတာကိုတွေ့ရပါ रे အဲ့ဓာဟာတော်လှန်ပုန်ကန်တတ်သောလူမျိုးတော်ဣသရေလဟာ အဖဖျားသခင်ဘက်ကအကျွင်းမဲ့ပြောင်းလဲသွားသောကကလာကုံဆုံးခြင်းကိုဖော်ပြနေတယ်လို့ကျွန်တော်ခံယူကြောင်းတင်ပြလိုပါတယ်။ဒံယေလအနာဂတိကျမ်းအခန်းကြီး7အငယ်8နဲ့9ထိုစကားကိုငါကြား၍နားမလည်သောကြောင့်သခင်ဖျားဤအမှုအရာတို့သည်အဘယ်သို့ကုံစင်ပါမည်နည်းဟုမေးလျှောက်ပြန်ထိုသူကဒံယေလသင်သွားလော့ထိုစကားသည်အမှုကုံရသည့်ကာလတိုင်အောင်ပိတ်၍တစိ့ခတ်ထားလျက်ရှိ၏မိษွေတော်တဲ့ရှင်အပေါင်းတို့ကျွန်တော်မိษွေတို့လူသားအပေါင်းတို့ကိုယုံကြည်ခြင်းစိတ်ဝိညာဉ်ရေဆုတောင်း၍ဆက်ကပ်ခြင်းရေတန်ရှင်းသောနှလုံးသားစိတ်အစဉ်တို့ရေနဲ့ဒီအချိန်ကာလရဲ့အကြောင်းကိုတွေးတောဆင်ခြင်ခွင့်အဖဖရာသခင်ပေးပါ रे ဒါပေမဲ့အကုန်လုံးသိခွင့်မပေးနိုင်ဘူးဆရာကိုထပ်မံသတိပေးလိုက်ပြန်ပါ रे ထိုစကားသည်အမှုကုံရသောကာလတိုင်အောင်ပိတ်၍တစိ့ခတ်ထားလျက်ရှိ၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့နှုတ်ကပတ်တော်ကိုကိုယ်ဉာဏ်နဲ့ကိုစဉ်းစားဆင်ခြင်ကြရမှာမငင်းကြပါနဲ့မခုန်ကြပါနဲ့အဖဖရာသခင်လက်တော်တဲကအကျံအစီတော်အပေါင်းတို့ဟာဘယ်တော့မှအသေးဆုတ်ကင်ပြီးတော့ဘေးရင်တွက်ကြည့်သလိုကြည့်လို့ရာကောင်းသောအရာမျိုးမဟုတ်နိုင်ပါဘူးဒံယေလအနာဂတိကျမ်းအခန်းကြီး7အငယ်30လူအများတို့သည်တန်ရှင်းဖြူစင်ခြင်းသို့ရောက်၍စုံစမ်းခြင်းကိုခံရကြလိမ့်မည်။မတရားသောသူတို့သည်မတရားသဖြင့်ပြုတ်၍တယောက်မျှနားမလဲရ။ပညာရှိသောသူတို့မူကားနားလေကြလိမ့်မည်။လူအများတို့တန်ရှင်းဖြူစင်ခြင်းဖြစ်ရမည်လို့ပြောထားပါတယ်နော်။ကေတင်ချင်းကျေးဇူးတော်ရဲ့ကြီးမြတ်မှုကိုကိုယ့်ဘက်ကိုယ်ရက်ပြီးတွက်လို့မရကောင်းပါဘူး။သူဖန်ဆင်းတဲ့လူလောကသားအပေါင်းတို့ကိုသူဟာအများကြီးကေတင်ချင်းကျေးဇူးကိုပြုတ်လိမ့်မယ်ဆိုတာသိလာရပါတယ်။မေတ္တာတော်အနန္တရဲ့ဂုံတော်ကျေးဇူးကိုလူသားတိုင်းခံစားကြရပါစေလို့ကျွန်တော်တင်ပြရသောသမချမ်းအဖွဲ့ကဆုတောင်းမေတ္တာပို့သလျက်ပါမိတ်ဆွေအပေါင်းတို့လူသားတွေတန်ရှင်းဖြူစင်သွားတယ်ဆရာဟာဒီလူသားတို့အပြစ်နဲ့ကင်းလွတ်နေကြလို့လားဆိုတော့အရှင်းမဟုတ်ပါဘူးနော်သူ့ရဲ့ချစ်ချင်းမေတ္တာတော်ကြောင့်သာလျှင်ဖြစ်ပါတယ်မိတ်ဆွေအပေါင်းတို့မတရားသဖြင့်ပြုသူဆရာဟာ wicked သို့မဟုတ်ဆိုးရုပ်သူစာရန်အပေါင်းအသင်းစသည်ဖြင့်သတ်မှတ်ထားတဲ့ဘုရားသခင်ကိုတော်လှန်သူများပဲဖြစ်ပါလေ။အဲ့ဒီအထက်မှာမိတ်ဆွေများပါဝင်နေပါသလား။တကွေ့ကွေ့တစ်ချိန်ချိန်မှာတော့မိတ်ဆွေဟာအဖဘုရားသခင်ကိုတော်လှန်ခဲ့ဘူးပါလိမ့်မယ်။မိတ်ဆွေတော်လှန်ခဲ့ဘူးသလိုကျွန်တော်တော်လှန်ခဲ့ဘူးပါလေ။ဓမ္မသမိုင်းကလူသားတို့အားလုံးဟာလေတကွေ့မဟုတ်တကွေ့မှာတော့အဖဘုရားသခင်ကိုတော်လှန်ခဲ့ဘူးကြတာကြီးပါပဲ။မိုက်မှားခဲ့ဘူးကြပါလေ။ကိစ္စမရှိပါဘူး။ဒီကနေ့မှပဲကယ်တင်ရှင်စီကိုနောင်တနဲ့ကျိုးပဲ့ကြေးမွားသောစိတ်အစဉ်တို့နဲ့ပြန်ပြီးတော့တိုးဝင်ချင်းကပ်လိုက်ပါကိုမိဘကိုဆရာသမားတို့ကိုပင်လျင်လူသားအချင်းချင်းချစ်ကြောက်ယူသေးကြရတာပဲအဖဖျားသခင်ကိုဘာမှချစ်ချင်းကြောက်ချင်းယူသေးခြင်းမရှိနိုင်စရာအကြောင်းမရှိပါဘူးအဲ့ဒီလိုသာအဖဖျားသခင်ဘက်ကိုမိษွေတို့ပြန်သွားကြမယ်ဆိုရင်တန်ရှင်းသောဝိညာဉ်တော်ဟာမိษွေတို့ရဲ့နှလုံးသားကိုဂုချက်ချင်းပြုပြင်ပေးသွားပါလိမ့်မယ်ကိုရိန္သုအဝါဒစာပထမစာဆောင်အခန်းကြီး1အငယ်၁၄မှာအခုလိုဖော်ပြချက်ရှိပါတယ်။ဇာတိပဂိလူသည်ဘုရားသခင်၏ဝိညာဉ်တော်အရာတို့ကိုမခံမယူ။ထိုအရာတို့သည်မိုက်မဲသောအရာဖြစ်သည်ဟုထင်တတ်၏။ထိုအရာတို့ကိုဝိညာဉ်အားဖြင့်သာပိုင်းခြား၍နားလည်နိုင်သောကြောင့်ဇာတိပဂိလူသည်နားမလည်နိုင်။မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ဇာတိပဂိလူသားသာဖြစ်တဲ့ကျွန်တော်မိတ်ဆွေတို့ဟာအသက်ရှင်တော်မူသောအနန္တတကုရှင်ဘုရားသခင်ရဲ့မေတ္တာတော်အရေးအောက်မှာအစင်သာဝရခိုနား၍ခွန်အားများပွားများနိုင်ကြပါစေလို့ကျွန်တော်တို့တင်ပြရသောတမန်ကျမ်းအဖွဲ့ကဆုတောင်းမြတ်တာပို့သပေးလိုက်ပါတယ်။ဒံယေလအနာဂတိကျမ်းအခန်းကြီး7အငယ်7မှ73နေ့ရဲ့အစဉ်ပြုသောဘုတ်ကိုပယ်ရှင်း၍ဖြစ်စည်းတတ်သောယွန်းရှားပွဲအရာသည်ပေါ်လာပြီးမှအရက်1290ကြာလိမ့်မည်။အရက်1335ရက်တိုင်အောင်ငတ်လင်၍မှီသောသူသည်မင်္ဂလာရှိ၏။သင်မူကားအဆုံးမဖြစ်မီတိုင်အောင်သွားလော့ငြိမ်ဝတ်စွာနေရလိမ့်မည်နေ့ရက်ကာလကုန်စင်ပြီးမှကိုအရေးအရာကိုခံ၍ပေါ်ရလိမ့်မည်ဟုဆို၏မိတ်ဆွေအပေါင်းတို့ခမညာဒံယေလရဲ့အနာဂတ်စကားတွေဟာခရစ်တော်ကိုတော်တိုင်အတည်ပြုခဲ့ပေးပြီးပြီဆိုတာကိုကျွန်တော်ဖော်ပြခဲ့ပြီးပါပြီရှမာသက်ခရစ်ဝင်ကျမ်းအခန်းကြီး24အငယ်15နဲ့16အရာအခုလိုသခင်မှာကြားခဲ့တဲ့အသံကိုကျွန်တော်ကြားရောက်မိပါတယ်ထို့ကြောင့်ပရောဖက်ဒံယေလဟောသည့်အတိုင်းဖြစ်စည်းတတ်သောယွန်းရှားပွဲအရာသည်တန်ရှင်းသောအရက်ဌာန၌စိုက်နေသည်ကိုသင်တို့မြင်ရလျှင်ကျမ်းစာကိုကြည်သောသူသည်နားလည်ပါစေထို့သို့မြင်ရလျှင်ယုဒပြည်၌ရှိသောသူတို့သည်တောင်ပေါ်သို့ပြေးကြစေတဲ့ အဲ့ဒီဖြစ်စည်းတတ်သောယွန်းရှာပွဲအရာသို့မဟုတ်စာရက်လက်နှစ်ဆိုးကြီးတစ်ခုဟာရက်ပေါင်း1290ကြာအောင်ဗိမှန်တော်ထဲမှာရှိနေမယ်တဲ့စောစောကဖော်ပြခဲ့တဲ့3နှစ်ခွဲကာလသို့မဟုတ်ရက်ပေါင်း1260မှာရက်30စွန့်ထွက်ပြီးတော့မှစာရက်ရဲ့အင်အားဟာတည်နေလိမ့်အောင်မယ်လို့တွက်ဆစဉ်းစားနိုင်ပါတယ်တနည်းအားဖြင့်9နှစ်သက်တမ်းဖြစ်တဲ့90ပြည့်မြောက်သောသတင်းရဲ့နောက်ဆုံးတဝက်ပဲဖြစ်ပါတယ်သူ့ရဲ့လက်နှက်ကသာကြံ့ရစ်နေတာပါစာရမဏတ်ကတော့မိသေးကိုချပြီးတော့အဲ့ဒီအချိန်မှာသုတ်တင်ပြီးပြီဖြစ်ပါလိမ့်မယ်ဒါဟာဗျာဒိတ်ကျမ်းဖော်ပြချက်တွေနဲ့ကျွန်တော်ညှိပြီးတော့တင်ပြလိုက်ခြင်းဖြစ်ပါတယ်ပြီးတဲ့နောက်ရက်ပေါင်း1335ရက်တိုင်အောင်ငတ်လင့်၍မှီသောသူသည်မင်္ဂလာရှိ၏ဆိုပြီးတော့ဖော်ပြထားပါတယ်တစိတ်ခနှိတ်ထားသောဗျာဒိတ်တော်မှာနားမလည်နိုင်တဲ့အချက်တစ်ခုဖြစ်ပါတယ်အဲ့ဒီအချိန်ကာလတန်ရှင်းသူတို့ကိုအဖဖျားသခင်မုတ်ချတိနာလေစေလိမ့်မယ်လို့ကျွန်တော်ဆိုချင်ပါ रे သင်မူကားအဆုံးမဖြစ်မီတိုင်အောင်သွားလော့ငြိမ်ဝတ်စွာနေရလိမ့်မည်နေ့ရက်ကာလကုန်စင်ပြီးမှကိုအရေးအရာကိုခံ၍ပေါ်ရလိမ့်မည်ကဲတင်ရှင်ကိုတော်တိုင်ဆိုလိုက်တဲ့ကောင်းကြီးစကားပဲဖြစ်ပါ रे ဒန်ယေလဆိုတဲ့အိုသေးကန်နီးနေတဲ့ပရောဖက်ကြီးအတွေ့ခံစားရတဲ့ဂျေဇုတော်ထာဝရအသက်ရှင်သန်ခွင့်ဂရိတော်ဖြစ်ပါ रे ယုံကြည်သူအပြစ်သားတိုင်းဒီကျေးဇူးတော်ကိုမျှော်လင့်နိုင်တယ်ဆိုတာကိုသင်ပြရင်းနဲ့ဒံယေလအနာဂတ်ကျမ်းများကိုနှုတ်ခွန်းဆက်သလိုက်ပါရစေ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်တန်းရတော်တမချန်းအစီအစဉ်ဖြစ်ပါတယ်။ခရိယတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒံယေလအနာဂတ်ကျမ်းကိုလေ့လာပြီးစီးခဲ့ပြီဖြစ်ပါတယ်။ဆက်လက်ပြီးခရိယတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘေးဩဝါဒစာကိုလေ့လာတော်မှာဖြစ်တဲ့အတွက်နောက်တစ်ချိန်သင်တိရတော်တမချန်းစီစဉ်မှာဟေပြင်းဩဝါဒစာလေးလာမှုဏိဒံပိုင်းကိုစောင့်မျှော်နားဆင်နိုင်ပါရယ်